Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American Time ရဲ့2020ပြည့်နှစ် February လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 1925 32ပထမနိုင်ဝက်မှာ line length meter 190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးမလွဲမသွေပြန့်နှံ့ကူးစက်လာမယ်လို့မထင်ပေမဲ့အသင့်ပြင်ထားတယ်လို့သမ္မတ Trump ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းကင်းနေရပြန်နိုင်ပြီးသူတို့ကိုအကောက်အွယ်ပေးတဲ့အချိန်ထိကိုမျိုးထုတ်တဲ့ရေးဆိုင်ရာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရထားမယ်အကြောင်းဂျာမနီကကြေညာပါတယ်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့အခမ်းအနားနဲ့ကုပ်ပြီးကြိုဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်သွယ်မြင်းမြတ်ချက်တွေသတင်းလာတွေထဲမှာတော့ဒီမောင်တော်မြို့နယ်မှာသတင်းရှိဖို့ရောက်နေတဲ့ VOA သတင်းတောက်ဒေါက်ခင်မျိုးသက်နဲ့ဆက်သွယ်မြင်းမြတ်ထားတဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ရခိုင်ပြည်နယ်တွင်အင်တာနက်အခြေအနေနဲ့အတူတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်များလာနေပေမဲ့မြန်မာအလုပ်သမားတွေကြားမတွေ့ရသေးသလိုတန်ရုံအနေနဲ့လည်းကူညီဖို့အဆင်သင့်ရှိနေတဲ့အကြောင်း
ကျွန်တော်တို့ဒီမှာရှိတဲ့လုပ်သားတွေအနေနဲ့ကတော့ခုချိန်ထိပေါ့နော်ယောဂကုသမှုမခံရသေးပါဘူးနောက်ခံမိသားစုတွေအနေနဲ့လည်းအရင်ဆိုးရိမ်မှုပလုံးနေ
ဒီအလုတ်သမားတန်ရာရှိရပြောကြားချက်နဲ့တူနားဆင်ရမှာပါပြည်တော်စုလွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းပေါ်တတိယနေ့ဆွေးနွေးမှုအခြေအနေတခါထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုတ်သမား60ကျော်နေရပ်ပြန်ပို့ခံရတာအကြောင်းတွေကိုလည်းသိကြရမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်လွှဲနိုင်မှာမဟုတ်ဘူးလို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမယ့်သူအစိုးရအနေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်သင့်ရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ
် Well, I don't think it's inevitable. It probably will. It possibly will. It could be at a very small level.
မလွဲမသွေဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဖြစ်ကောင်းဖြစ်လာပါမယ်။ဖြစ်ချင်လည်းဖြစ်လာပါမယ်။အနည်းချင်းပဲဖြစ်နိုင်တယ်လို့အများအပြားလည်းဖြစ်နိုင်ပါတယ်။ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့လုံးဝအသင့်ပြင်ဆင်ထားပြီးသားပါလို့ဗိုလ်ထုံးလေးကအင်ဖြူတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောတော်လာပါအမေရိကန်လူထုကြားမှာယောဂဗိုလ်ကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်လာလာကသိနေပါတယ်လို့လည်းဆိုပါတယ်အမေရိကန်မှာယောဂဗိုလ်ကူးစက်ပြန့်နှံ့လာမှာလားဆိုတာကမေးခွန်းထုတ်စရာမရှိတော့ဘဲဘယ်အချိန်မှလူပဏျောက်ကိုကူးစက်လာမှာလဲဆိုတဲ့မေးခွန်းပဲရှိတော့တယ်လို့ယောဂဗိုလ်ထိန်းချုပ်ကော်မတီဌာန CDC တာဝန်ရှိသူတွေကပြောပြီးနောက်ကျက်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါခုလက်ရှိအချိန်ထိဆိုရင်တော့အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအယောက်60ရှိနေပါပြီကျွန်မတို့တာဝန်ရှိသူတွေအဓိကစိုးရိမ်နေတာကတော့ဘယ်အချိန်မှဘယ်လိုကူးလာမှမသိဘဲပြန့်နှံ့ကူးစက်တာမျိုးပဲဖြစ်ပါတယ်အဲ့လိုဖြစ်နိုင်ခြင်းလားလားဖြစ်ရတဲ့ခုကို CDC ကဗိုလ်ထုနေမှာပဲကြေညာခဲ့တာပါကယ်လီဖိုးနီးယားပြည်နယ်ကလူတယောက်ဟာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတဲ့ဒေသတွေစီကိုခရီးသွားခဲ့တာလည်းမဟုတ်ဗိုင်းရပ်စ်ပိုးကူးစက်ထားသူနဲ့အနီးကပ်ရှိခဲ့တာလည်းမဟုတ်ဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ
်နိုင်ငံပေါင်း90နီးပါးမှာလူ8000ကျော်ကိုကူးစက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်ကာကွယ်နိုင်တဲ့နီးလန်းတွေကိုကမ္ဘာတစ်ဝန်းကကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်လှုပ်ဆောင်နေကြပါတယ်ဒီရောဂါကြောင့်တည်ဆုံးသူ3000နီးပါးရှိပြီးတော့အများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ဒီဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာကူးစက်မှုအရေအတွက်ကြာဆင်းလာနေပြီမဲ့ကမ္ဘာတစ်ဝန်းကူးစက်မှုလုံးကတော့ပိုများလာနေတာပါ။အဲ့ဒါအဓိကတိုက်ကလွှဲရင်ကမ္ဘာတိုက်ကြီးတွေအားလုံးမှာဒီရောဂါကူးစက်မှုတွေရှိလာနေပြီးတော့အခုဆိုရင်ကမ္ဘာတစ်ဝန်းကူးစက်မှုအရေအတွက်ကတရုတ်နိုင်ငံတွင်ကူးစက်မှုနှုန်းထက်ပိုများသွားပါပြီ။ဒိမနိုင်ငံမှာပထမဆုံးဒီရောဂါပိုးကူးစက်ခံသူရှိကြောင်းဒီနေ့တည်ပြထားပြီးတော့ဥရောပနိုင်ငံတွေမှာကူးစက်ခံသူအရေအတွက်လည်းတိုးလာနေပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံရသူအရေအတွက်အများဆုံးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအရှိန်မြင့်လှုပ်ဆောင်နေတဲ့အနေနဲ့ဂျပန်နိုင်ငံမှာတော့လာမယ့်တနင်္လာနေ့ကနေစပြီးတော့ဧပြီလအစောပိုင်းထိမူလာတဲ့အလယ်တန်းနဲ့အထက်တန်းကျောင်းတွေအားလုံးကိုပိတ်ထားဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီနေ့ပဲညွှန်ကြားချက်ထုတ်လိုက်ပါတယ်။အချိန်ထဲမှာပဲဆော်ဒီအာရေဗျနိုင်ငံမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကာကွယ်တဲ့အနေနဲ့ပြည်ပကနေဆော်ဒီနိုင်ငံကိုလာကြမယ်ဟတ်ဖို့ဖျားဘူးခီးသွားတွေကိုပြည်ဝင်ခွင့်မပေးဘဲပိတ်ပင်လိုက်တယ်လို့ဆော်ဒီနိုင်ငံရဲ့ဝန်ကြီးဌာနကကြေညာပါတယ်။အမေရိကန်ပြည်တော်စုမှာဆိုရင်လည်းယောဂကူးစက်မှုတွေဖြစ်နေတဲ့နိုင်ငံတွေကိုခီးသွားထားတဲ့မှတ်တမ်းတွေယောဂကူးစက်ခံထားရတဲ့သူတွေနဲ့ထိတွေ့ဆက်ဆံမှုရှိတဲ့ဒီမှတ်တမ်းတွေမရှိတဲ့သူတွေမှာဆိုရင်လည်းဒီဗိုင်းရပ်စ်ကူးစက်ခံနိုင်ခြေတွေရှိတယ်ဆိုတဲ့စိုးရိမ်မှုအစ်တွေဖြစ်လာနေပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်အရေးအီရန်နိုင်ငံရဲ့ကံတွေလှုပ်ဆောင်ပုံပေါ်အမေရိကန်ပြည်တော်စုကအပြင်းထန်ဝေဖန်ပြောဆိုပါတယ်။တောက်ကြံလေးဝိပုစုတော်မှုတချို့ကိုဖြစ်တော်ဖြစ်ခဲရက်ဆိုင်ထားလိုက်ရတဲ့အထိဖြစ်နေတဲ့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပမာဏကိုအီရန်အာဏာပိုင်တွေဖုံးကွယ်ထားတယ်လို့ဆွဆွဲပြောဆိုတာပါ ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးအီရန်နိုင်ငံဟာလိမ်လည်ပြောဆိုနေသလိုသတင်းအချက်အလက်တွေကိုဖုံးကွယ်ထားတယ်လို့ VOA ပါရှန်ဌာနနဲ့နိုင်ငံခြားရေးဌာနမှဘိုဒူးနေကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brian Hook ကဆွဆွဲပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာအင်္ဂါနေ့မှာ15ယောက်ရှိခဲ့ရာကနေ19ယောက်ထိဖြစ်သွားပြီလို့ဘိုဒူးနေအစိုးရမှအီရန်ဆွေးရကပြောပါရယ်ဒါအပြင်ဗိုင်းရပ်စ်ပိုးကူးစက်ထားသူအရေအတွက်ဟာလည်းအင်္ဂါနေ့မှာ62ယောက်ရှိတာကနေဘိုဒူးနေမှာတော့2ဆကျော်တိုးပြီး139ယောက်ထိရှိသွားပြီလို့ပြောပါရယ်ဒီကြေဒီဇင်မာလာကစားပြီးဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်တဲ့တရုတ်နိုင်ငံပြီးရင်အီရန်နိုင်ငံဟာသေဆုံးသူအရေအတွက်ဒုတိယအများဆုံးနိုင်ငံဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဒီရပိုင်ရှိသသာတိုးလာနေတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲဆေးလေ့ကျင့်မဲ့စီဇန်တွေကိုရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုတန်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောအခုလိုဆုံးဖြတ်တာဖြစ်ပြီးလောလောကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ကြောင်းနိုင်ငံစစ်ဖက်အရာရှိတွေရဲ့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ဒေဂူးမြို့နီးကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာတာဝန်ထမ်းဆောင်နေတဲ့အသက်23နှစ်အရွယ်အမေရိကန်စစ်မှုဒဏ်တူဒီရောဂါကူးစက်ခံထားကြောင်းကိုအမေရိကန်စစ်တပ်ကအတည်ပြုထုတ်ပြန်ပြီးတရားချာမှာခုလိုပူးတွဲဆေးရည်ကျင့်မှုတွေကိုဆိုင်းငံကြောင်ကြေညာခဲ့တာပါ။တောင်ကိုရီးယားစစ်တပ်မှာတာဝန်ထမ်းနေတဲ့စစ်မှုထမ်းနဲ့အရက်ဖက်ဝင်တဲ့25ဦးထက်မနည်းဒီရောဂါကူးစက်ခံထားရသလိုစစ်ကားတွေမှာတိကျခွဲစောင့်ကြည့်နေသူတွေလည်းထောင်ထဲချီရှိနေပါတယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာတရုတ်နိုင်ငံပြင်မှမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးဖြစ်နေတာပါ။အိန္ဒိယမြောက်ကိုရီးယားနိုင်ငံမှာတော့ဒီရောဂါကူးစက်ခံရတဲ့ဖြစ်ရမကြားသေးပါဘူး။ဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တားဖို့နယ်စပ်တွေကိုပိတ်ထားပြီးတော့တံမြားရှိသူတွေကိုတိကျခွဲထုတ်စောင့်ကြည့်တာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီလိုကြိုတင်ကာကွယ်မှုတွေဟာတမျိုးသားလုံးရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံစေဖို့ဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားဆွေးနွေးကပြောဆိုထားပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာသပတေးညပဲတရုံတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာထွက်ပြေးခွန်လွန်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းကင်းနဲ့သူတို့နေရပ်ကိုပြန်နိုင်ပြီးမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုအကောက်အွယ်ပေးဖို့လှုံ့ဆော်ချိန်ထိမြန်မာနိုင်ငံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ထားမှာဖြစ်တယ်လို့ဂျာမနီနိုင်ငံကကြေညာပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဂျာမနီဝန်ကြီးဂေါ့ဒ်မူလာဟာကောက်ဆက်ပဇာဒေသကကုတူပါလောင်ဒုက္ခသည်စခန်းကိုဗိုလ်ဒူးနေကတွားရောက်ပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသကလူလူအတွေ့ပညာရေးနဲ့တန်ရှင်ရေးဆိုင်ရာအကူအညီဖြင့်ရမုံငွေယူရို15သန်းထောက်ပံ့မယ်လို့လည်းဝန်ကြီးမူလာရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂျာမန်ဝန်ကြီးဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တာဖြစ်ပြီးကုလူပါလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုပါတယ်။မြန်မာနိုင်ငံပေါ်ဖိအားတိုးပေးဖို့နဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရဲ့အရေးယူလှုံ့ဆော်ချက်တွေကိုထောက်ခံဖို့အချိန်ရောက်ပြီလို့လည်းဝန်ကြီးမူလာကပြောပါတယ်။ဒါအပြင်ပြူငွေဗီဇာပိတ်ပင်ကန့်သက်တာလို့ဒါမှမဟုတ်ကုန်သွယ်ရေးဆိုင်ရာအရေးယူတာလို့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဥရောပအနေနဲ့အလေးနဲ့ဒါစဉ်းစားသင့်ပြီလို့လည်းဝန်ကြီးမူလာကပြောပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့နှစ်နိုင်ငံသဘောတူစာချုပ်အရလှုပ်ဆောင်သွားမယ်လို့ပြောထားပါတယ
်။တရားဥပဒေမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီနေ့ညူဒေလီမြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုချိုးဆိုခဲ့ပါတယ်။အိန္ဒိယသမ္မတRemnet COVID-19 ဖိတ်ကြားချက်အရမြန်မာသမ္မတဦးမင်းဟာသမ္မတကတော့ဒေါ်ချွတ်ချွတ်နဲ့အတူနိုင်ငံတော်ခီးစဉ်အဖြစ်အိန္ဒိယနိုင်ငံမှာရောက်နေတာပါခီးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဦးမင်းတို့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့နိုင်ငံနားလည်မှုစာချုပ်လော်တွေကိုလည်းလက်မှတ်ရေးထိုးကြဖို့ရှိပါတယ်လက်မှတ်ထိုးဖို့သဘောတူညီထားတဲ့နားလည်မှုစာချုပ်လော်တွေကတော့တရားမဝင်တင်မောင်းခိုးကူးမှုတားဆီးတိုက်ဖျက်ရေးကြားနဲ့တခြားတော်ရိုင်းတရိတ်ဆန်တွေကိုထိန်းသိမ်းဆောင်ရှောက်ရေးဓာတ်စီလောင်စာစီနဲ့ဆက်ဆက်ပစ္စည်းတွေထုတ်လုပ်ရေးနဲ့ဆက်သွယ်ရေးကဏ္ဍမှာပူးပေါင်းဆောင်ရွက်ရေးတို့ဖြစ်တယ်လို့အိန္ဒိယပြည်ချာရေးဝန်ကြီးပရာကက်ရှ်ဂျာဗဒေကာကဗိုလ်ဒူးနေမှာပြောထားပါတယ်။တော်ရိုင်းတရိတ်ဆန်တိန်းသိန်းဆောင်ချောင်းရည်နဲ့ပတ်သက်ပြီးတော့အိန္ဒိယကမြန်မာကိုသင်တန်းပို့ချသွားမယ်လို့လည်းဝန်ကြီးဂျာဗဒေကာကပြောပါတယ်။အခုလိုနားလည်မှုစာကြောလော်တွေကိုလက်မှတ်ရေးထိုးနိုင်တဲ့အတွက်အိန္ဒိယနဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတိုးတက်ကောင်းမွန်လာစေမယ်လို့အိန္ဒိယတောင်းဝန်ရှိသူတွေကပြောပါတယ်။ဆိုတော့အဦးမမင်းအိန္ဒိယနိုင်ငံကိုရောက်နေချိန်မှာပဲတရုတ်နိုင်ငံဝန်မျိုးကမြန်မာနိုင်ငံသားចောင်းသူလူနဲ့ចောင်းသားတူကိုအိန္ဒိယလီတက်ရဲ့ဒီလေရင် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပြီးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတိုင်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီကျောင်းသားနှစ်ယောက်အတွက်လိုအပ်တဲ့အကူအညီအားလုံးကိုအိန္ဒိယတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသင်းနဲ့ပတ်သက်ပြီးဟိန္ဒူနဲ့မွတ်စလင်တွေကြားရဲတော်ကြားပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်ညူဒီလီမြို့မှာဒီကနေ့လုံခြုံရေးတိုးမြှင့်ထားပါတယ်။အိန္ဒိယနိုင်ငံသားဥပဒေသင်းနဲ့ပတ်သက်ပြီးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားပြည်ပခါဖြစ်တာကြောင့်လူ30ယောက်ထက်မနည်းတေဆုံးပြီး200ကျော်ဒဏ်ရာရပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအေးချမ်းချမ်းနေထိုင်ကြဖို့ပန်ကြားခဲ့ပြီးတဲ့နောက်နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်လုပ်တဲ့အနေနဲ့လုံခြုံရေးတွေကိုနယူးဒီလီမြို့ရှေ့မြောက်ဘက်ကလမ်းနေပေါ်မှာချထားလိုက်တာပါ။ဒါပေမဲ့လည်းအိန္ဒိယအစိုးရဟာအကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့တေချာမလုပ်ဘူးလို့အတိုက်ခံခေါင်းဆောင်တွေကဝေဖန်ပြီးပြည်ထောင်ဝန်ကြီးအမစ်ရှားဟာသူ့တာဝန်ထမ်းဆောင်မှုပြတ်ကွက်ခဲ့တယ်ဆိုပြီးယာရုကနေနှုတ်ထွက်ပေးဖို့အဓိကအတိုက်ခံပါတီဖြစ်တဲ့ကွန်ကရစ်ပါတီကဒီကနေ့မှတောင်းဆိုပါတယ်။ဂျိန်းဂျာရင်နဲ့တာဟာဇာတာဖြစ်ရေးဟာအိန္ဒိယနိုင်ငံရဲ့တီးခြားစရိတ်လက္ခဏာတွေမှာအဓိကကြားတဲ့လက္ခဏာတွေဖြစ်ပြီးဒီလီမြို့မှာနေထိုင်ကြသူအားလုံးဂျင်းချန်းစွာနေထိုင်ဖို့နဲ့အခြေအနေတွေပြန်တည်ငြိမ်ပြီးပုံမှန်အတိုင်းအမြန်ဆုံးပြန်ရောက်နိုင်ဖို့ရည်ကြည်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter မှာဗိုလ်ထုတ်ကပြောပါတယ်။အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေအိန္ဒိယကိုရောက်လာတဲ့မွတ်စလင်မဟုတ်သူတွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးအမြန်လုံဆောင်ပေးမဲ့အိန္ဒိယနိုင်ငံသားဥပဒေသစ်ကိုကန့်ကွက်တဲ့အနေနဲ့မွတ်စလင်တွေကဒီလီမြို့မှာစနေနေ့ဆန္ဒပြတာကနေပြစ်ပခါတွေဖြစ်လာတာပါ။ဆန္ဒပြသူတွေကတော့ဒီဥပဒေသစ်ဟာခွဲခြားဆက်ဆံတယ်လို့ပြောကြပါတယ်။ဝန်ကြီးချုပ်ကတော့ဒီဥပဒေသစ်ဟာဘယ်သူ့ကိုမှခွဲခြားဆက်ဆံမှုမဟုတ်ပဲတခြားနိုင်ငံတွေမှာနှိပ်စက်ခံရတဲ့မွတ်စလင်မဟုတ်သူတွေကိုကာကွယ်ဖို့သာဖြစ်တယ်လို့ပြောပါတယ
်။ဗိုလ်ထုနေ့ကကစားကြတဲ့ဥရောပချန်ပီယံစ်လိဘောလုံးပွဲဒုတိယဆက်ပထမကြော့ပွဲတွေမှာတော့မန်ချက်စတာစီးတီးနဲ့လီယွန်တို့နိုင်ရပြီးတော့ရယ်မက်ဒရစ်နဲ့ယူဗန်တက်စ်အသင်းတွေရှုံးသွားပါတယ်။မက်ဒရစ်မြို့မှာကစားတဲ့ရယ်မက်ဒရစ်နဲ့မန်ချက်စတာစီးတီးတို့ပွဲမှာတော့မန်စီးတီးကဒုတိယပိုင်းပြီးကနေမှသွင်းတဲ့ဂိုးတွေနဲ့နောက်ကနေလိုက်ကစားပြီးတော့နှစ်ဂိုးတစ်ဂိုးနဲ့နိုင်သွားပါတယ်ပထမပိုင်းမှာနှစ်သင်းလုံးဂိုးမသွင်းနိုင်ပေဂိုးမရှိသေးဖြစ်နေခဲ့ပြီးတော့မိနစ်60မှာတော့ Real အတွက် Isco ကအဖွင့်ဂိုးသွင်းပေးခဲ့လို့ Real အသင်းရှေ့ကနေဦးဆောင်ခဲ့ပါတယ်ဒါပေမဲ့ Man City ဘက်က Jesus က88မိနစ်မှာကောင်းတိုက်ပြီးခြေပါကိုသွင်းခဲ့ပြီးတော့အနိုင်ဂိုးကိုတော့အသင်းကောင်းဆောင် De Bruyne က83မိနစ်မှာ Penalty ကနေသွင်းခဲ့တာပါဒီဘက်မှာ Real အသင်းကောင်းဆောင် Ramos 86မိနစ်မှာအနီးကပ်နဲ့ထုတ်ခံခဲ့ရပါတယ်ပြင်သစ်မှာကစားတဲ့ Lyon နဲ့ Juventus ပွဲမှာတော့ Lyon ကတကူးကူးမရှိနဲ့နိုင်တော့ပါတယ် Lyon အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့တူးဆက်က38မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
American ပြည်သူ Wisconsin ပြည်နယ် Milwaukee မြို့က Molson Coors Company Beer ချက်ဆက်ရုံနာမှာဗိုလ်ထုနေကပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးသွားတဲ့ပုံမြို့တော်ဝန်ကပြစ်တင်ရှုတ်ချပါတယ်ဒီလိုတရေဘောကြောင့်တဲ့အချက်ဖက်လို့ရမျိုးဒီနေရာမှာနောက်ထပ်ဘယ်တော့မှထပ်မဖြစ်အောင်ကျွန်တော်တို့လုံဆောင်ရပါမယ်ဒါပေမဲ့လည်းအကြောင်းမလားဆိုပဲဒီလိုဖြစ်ရမျိုးဟာကျွန်တော်တို့နိုင်ငံမှာမကြာခဏဖြစ်နေပါတယ်ဘလို့ပဲဖြစ်ဖြစ်မိသားစုဝင်တွေအလုပ်သမားတွေနဲ့ကျွန်တော်တို့ရဲ့လူမှုအုံပိုင်းကိုအားပေးဖို့ဒီညကျွန်တော်တို့ဒီမှာစုဝေးကြတာပါလို့ Milwaukee မြို့တော်ဝန် Tom Barrett ကဗိုလ်ထုနေ့ညမှာပြောပါတယ်သမ္မတ Donald Trump ကလည်းတနက်ပြစ်ခတ်မှုတွင်တည်ဆုံသွားသူတွေအတွက်ဝမ်းနဲ့ကြည်ခွဲရပါကြောင်းဗိုလ်ထုနေ့ကကိုရိုနာဗိုင်းရပ်စ်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားမှာပါအရင်ဆုံးတော့ရခိုင်ပြည်နယ်မှာပြည်တွင်းပြည်ပသတင်းတောက်တွေသတင်းယူဖို့အတွက်အစိုးရအစီအစဉ်နဲ့ရောက်နေတဲ့ VOA သတင်းတောက်ဒေါခင်မျိုးသက်ကိုအတန်မှလွင့်ခင်မှာပဲဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ဒီကနေ့ဘယ်နေရာတွေရောက်ခဲ့သလဲဆိုတာနဲ့ဒုက္ခသည်တွေနေထိုင်တဲ့ဘယ်နေရာတွေတွားရောက်ကြည့်ရှုခွင့်ရခဲ့သလဲဆိုတာကိုမေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
ဒီနေ့ပထမနေ့မှာဒီချစ်တွင်ရနေပြီးတော့မောင်တော်ကိုလာပါတယ်မောင်တော်မှာဒီကနေ့မောင်တော်မျိုးနဲ့အုပ်ချုပ်ရေးမှုနဲ့ဟိုတွေ့ပါတယ်တွေ့ပြီးတော့မောင်တော်အုပ်ချုပ်ရေးမှုကနေပြီးတော့ဒင်းစာရှင်းလင်းပွဲလုပ်ပါတယ်ပြီးတော့ဒီဘက်မှာဟိုဂျွာသုံးယောက်လိုက်ကြပါတယ်ပထမယောက်ကတော့ပဒင်းကြီးပါပါဒီပဒင်းကြီးရသူတွေလဲဆိုတော့ဟိန္ဒူတွေသူတို့မီးလောင်ခံတဲ့အိမ်လေးပေါ့နော်အဲ့ဒါတွေကိုခြံပြီးတော့သူတို့ဟိုပတ်စံတွေကြည့်ပြီးတော့ပြန်ဆောက်ခိုင်းတယ်သူတို့နေရာချထားပြီးတဲ့အစီအစဉ်တွေကိုဟိုပါရှင်းပြလာပါ။နောက်ပြီးတော့သူတို့တိတ်ချလဲမေးခွန်းရပါတယ်။နောက်ရွာတရွာညောင်ချောင်းရပါ။ညောင်ချောင်းကကျတော့ရှီတူနဲ့ကိုစလင်တွေရောပြီးတော့နော်သူတို့နေတဲ့ဥစ္စာပေါ့။အေးချမ်းချမ်းပဲဟိုဘက်ရွာရဲ့တစ်ဖက်နဲ့တစ်ဖက်ချမ်းတစ်ဖက်ချမ်းမှာတီးတာစီနေကြတဲ့အခြေအနေလေးတွေတွားပြီးတော့ဟိုကြည့်ရတာပါ။
ရခိုင်ပြည်နယ်ထဲမှာအင်တာနက်ဖြတ်ထားတာရှင်းမြုံနေလောက်ရှိတယ်ပြောတော့မောင်တော်လည်းပါလာအဲ့တော့အင်တာနက်သုံးရတာဘယ်လိုရှိသလဲဆိုတာလည်းကျမတို့ပြောပြပေးပါဦ
းဒီမှာသူတို့ကအင်တာနက်တော့ဖြတ်ထားတယ်အင်တာနက်ဖြတ်ထားတော့ဒီလေကမောင်တော်အုပ်ချုပ်ရေးမှုကိုပေးတဲ့ခါကျတော့စစ်ဆောင်နေလည်းရှိတယ်သူတို့တွေဒုက္ခရောက်နေတယ်ဒီကအင်တာနက်ဖြတ်ထားတော့ဘယ်လိုလုပ်မလဲဆိုတော့သူတို့အစိုးရ line တချို့တော့ဖွင့်ပေးထားတယ်လို့ပြောပါတယ်သူတို့စီကအကူအညီလိုတောင်းကျင်ဆက်သွယ်လို့ရတယ်လို့ပြောပါတယ်ဒီထဲမှာတော့အကုန်လုံးကမြို့ထဲမှာတော့ဘုံကအင်တာနက်ကဖြတ်ထားတာပါတယ်လီဖုန်းတစ်ခုပဲတောင်းလို့ရပါတယ်
ဒီခုကတော့အစိုးရအစီအစဉ်နဲ့ပေါ့နော်ဒီမောင်တော်ဘက်ကိုရောက်နေတယ်အဲ့တော့တိုက်ပွဲဖြစ်တဲ့အခြေအနေရှိတဲ့ဘက်တွေရောကိုယ်သဘောနဲ့ကိုသွားလို့ရတာမျိုးရှိလား
အခုတိုက်ပွဲဖြစ်တဲ့နေရာတွေကိုတော့လုံခြုံရေးမပြေးနိုင်လို့ပြီးမသွားပါဘူး
ဟုတ်ကဲ့အဲ့တော့ဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့ကိုယ်သဘောနဲ့ကိုပြန်လာကြတဲ့ဒီရိုဟင်ဂျာဆိုတဲ့ဟိုဒီမွတ်စလင်တွေနဲ့ကိုတွေ့ခွင့်ရခဲ့လား
ဒီသူတို့တွေနဲ့တော့အခုတတိယတွေ့ဖို့မရပါဘူးဒီကပြန်လာတဲ့လူကအခုဆိုလို့ရှိရင်ဟို600လောက်ရှိနေပြီလို့ပြောပါတယ်ဒီပြန်လာတဲ့သူတွေကဒီမှာသူတို့ရဲ့အမျိုးတွေအစွေတွေရှိတယ်ရှိတယ်ဆိုတော့သူတို့ပြန်လာခြင်းနဲ့ဆိုပြီးတော့ဒီအစိုးရမောင်တော်ဒီဟိုဟိုဘာအစိုးရဒီအကြောင်းကြားလို့အစိုးရနေပြီးစီစဉ်ဆောင်ရွက်ပေးတယ်လို့ပြောပါတယ
်ဟုတ်ကဲ့မနေ့ကကြာရင်ဘယ်ကိုသွားဖို့အစီအစဉ်ရှိသေးလဲရှင
်မနေ့ကကြာလို့ရှင်တော့ဒီဘူးဒီတောင်မြို့နယ်ထဲမှာရှိတဲ့ဒီဂျွာမအစည်းရွာထဲမှာရှိတဲ့ဘာဆစ်ချောင်းစခန်းလေးကိုသွားမှာပါဆိုတော့နောက်တစ်နေ့ကြာရင်တော့ဒီစစ်တွေမြို့မှာရှိတဲ့တက်ကဲနယ်တက်ခတ်တဲ့စခန်းကိုဟိုသွားဖို့ရှိပါတယ်
ဒီကနေ့မောင်တော်မြို့မှာ၃ရက်ကြာခရီးစဉ်နဲ့တရင်ယူဖို့ရောက်နေတဲ့ဒေါက်ခင်မျိုးဆက်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်။တယ်လီဖုန်းလိုင်းတွေမကောင်းတဲ့အတွက်အတန်ကြီးလင်းပြတ်သားမှုမရှိတဲ့အတွက်တော့အထူးပဲတောင်းပန်ပါတယ်။မနေ့ဖန်ဒုတိယနေ့ခရီးစဉ်မေးမြန်းတဲ့အခါမှာတော့အတန်ကြီးလင်းမှုရှိဖို့အတွက်စူးစမ်းကြည့်ပေးပါမယ်ရှင်။အခုတခါကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်နေတဲ့တောင်ကိုရီးယားမှာရှိနေတဲ့မြန်မာအတိုင်းဝမ်းရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းအလှည့်ပေးကြပါမယ်။ COVID-19ကူးစက်သူဥယျာဉ်တောင်ကိုရီးယားမှာများလာနေပေမဲ့မြန်မာလုံသားတွေကိုတော့အခုချိန်ထိရောဂါကူးစက်မှုမရှိသေးပဲဒီလုံသားတွေရဲ့မိသားစုဝင်တွေအနေနဲ့လည်းစိုးရိမ်မှုမလွန်ကဲဖို့မြန်မာတန်ယုံတာဝန်ရှိသူကပြောထားပါဗျ။ရောဂါကာကွယ်ရေးနည်းလမ်းတွေကိုစက်ရုံအလုပ်ရုံတွေမှာလည်းဆောင်ရွက်ပေးနေတယ်လို့မြန်မာအလုပ်သမားတွေကပြောပါဗျ။တောင်ကိုရီးယားမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေရဲ့လက်တလောအခြေအနေတွေကိုတော့ VOA သတင်းတောက်စုစုကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
COVID-19 ကိုရိုနာရောဂါပိုးကူးစက်မှုဟာတရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားနိုင်ငံမှာဒုတိယအများဆုံးကူးစက်ခံနေရတာပါမြန်မာနိုင်ငံသား4000ကျော်နေထိုင်နေတဲ့တောင်ကိုရီးယားမှာအလုပ်သမားဗီဇာနဲ့ရောက်ရှိနေထိုင်သူကတော့3500ကျော်ရှိပါတယ်အခုချိန်ထိမြန်မာလူသားတဦးတယောက်ကိုမှရောဂါပိုးကူးစက်တာမရှိသေးပဲအခုအညီလိုလာရင်မြန်မာတန်ယုံကိုအချိန်မီ၍ဆက်သွယ်ဖို့စုမျိုးအခြေဆိုင်မြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးစေရတင်ဝင်းထင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာရှိတဲ့လုပ်သားတွေအနေနဲ့ကတော့ခုချိန်ထိပေါ့နော်ယောဂကုသမှုမခံရသေးပါဘူးနောက်ခံမိသားစုတွေအနေနဲ့လည်းအရင်တွေ့မှုမလွန်ကဲဖို့ရာအတွက်ကျွန်တော်အနေနဲ့မှာကျင်ပါတယ်အကြောင်းကိစ္စရှိလို့မလို့လိုတဲ့အကူအညီရှိလို့ရှိရင်လည်းကျွန်တော်တို့တန်ရုံကိုဆက်သွယ်ပါမိသားစုဝင်တွေကလည်းဆက်သွယ်ပြီးနေနိုင်လို့မျိုးအလုပ်သမားတွေဘက်ကတော့အခုချိန်မှာလည်းအချိန်မီကျွန်တော်စီကိုပုံမှန်တိုင်းပဲအများနဲ့ဆက်သွယ်ပြီးတော့ကျွန်တော်လည်းတရင်ရယူပါမှုတွေရှိပါတယ်
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာ MOU နှစ်နိုင်ငံသဘောတူညီချက်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်နေတဲ့အချိန်မှာစိုးရိမ်မှုရှိကြပေမဲ့မြန်မာနိုင်ငံကိုပြန်လာခြင်းရင်အလုပ်ရှင်စီကတရားဝင်ခွင့်ရက်ကိုယူရမှာဖြစ်လို့ဒီလိုအခြေအနေတွေကိုမြန်မာတန်ယုံအနေနဲ့ကူညီပေးနေတယ်လို့လဲဆိုပါတယ်ဒီရပိုင်းထဲမှာအလုရှင်ကပေးတဲ့တရားဝင်ခွင့်ရနဲ့ပြန်တဲ့သူတွေရှိပေမဲ့အများစုကစာချုပ်သက်တမ်းပြည့်လို့ပြန်သူတွေဖြစ်တယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ်
။ကိုရိုနာကြောင့်မို့လို့သွေးမှုလွန်ကဲပြီးတော့ပြန်တဲ့ခါမျိုးကတော့တော်တော်လေးနေတော့နေပါတယ်။ပြန်တဲ့ဆိုရင်တော့ဒီတချို့သွေးတဲ့လူတွေကလုံးဝဟိုလုံးဝလုံးဆုံးပြီးတော့ပြန်သွားတာမျိုးမဟုတ်ဘဲနဲ့သတိစီရနေပြီးတော့ခွင့်နဲ့တရားဝင်ပြန်သွားကြတဲ့လူတွေပေါ့နော်။အဲ့လိုမျိုးတွေကတော့ဒီမှာလောက်ရှိတယ်။ကျန်တာတော့စာချုပ်သက်တမ်းပြည့်လို့ပြန်တဲ့လူတွေများပါတယ်။ဒါကိုလည်းနည်းစောပြန်ကြတဲ့လူတွေရှိတယ်။ပုံမှန်တိုင်းပဲသက်တမ်းအကုန်လုံးပြန်လာရှိတယ်
။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုသတ်မှတ်ထားပြီးတချို့စိတ်ယုံအလုပ်ယုံတွေကိုလည်းပိတ်ထားပါတယ်။ပုံမှန်လည်ပတ်နေတဲ့စေယုံတွေမှာတော့အလုပ်သမားတွေကိုယောဂကာကွယ်ရေးအတွက်စီစဉ်ပေးထားတယ်လို့ကပကင်ဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်ကိုင်နေတဲ့ကုံထုပ်လုပ်သားကိုဟိန်းထက်အောင်ကအခုလိုပြောပါတယ်
။စေယုံကတော့လုပ်ငန်းအကြီးအသေးပုံမူတည်ပြီးတော့အသေးသမားတွေကတော့ဖိတ်ကြတာပေါ့နော်။ကျွန်တော်လက်ရှိလုပ်နေတဲ့ယောဂကတော့လုပ်ငန်းနဲ့နဲ့ပြီးတော့ဒီကောင်ကတော့မဖိတ်ဘူးကြ။ကျွန်တော်ရှိမှအခုဘာတွေပေးထားလဲဆိုတော့ N95 mask တွေပေးထားတယ်။အဲဒီ mask 24နာရီလုံးတက်ရတယ်ကျွန်တော်သမီးစားတဲ့တစ်ပုံလေးတော့ချုပ်ချုပ်ရှိရပါ။ပြီးတော့ကျွန်တော်တို့ဟန်တယ်လေးပြီးရတယ်ကွာ။ပြီးတော့ကျောင်းနေတဲ့အဆောင်အဆောင်လူမှာဒီနေ့ရတော့တကယ်ကျွန်တော်တို့ပို့တစီလာပြန်နေတယ်ကွာ
။ကိုဟိန်းထက်အောင်နေထိုင်တဲ့ဒေါ်ချမ်းမှာတော့ကိုရိုနာရောဂါပိုးကူးစက်ခံရသူ9ယောက်အထိရှိသွားပါပြီ။ရောဂါကူးစက်သူအရေအတွက်တိုးလာနေပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒီရောဂါနဲ့ပတ်သက်လို့တရားဆောင်ရွက်နေတယ်လို့လည်းသူကဆိုပါတယ်။ယောဂဖြစ်ပွားမှုဒီထက်ပိုများလာရင်မြမပြီးပြန်မဲ့သူတွေရှိပေမဲ့ငွေရေးချေးရေးကြောင့်စိုးရိမ်မှုတွေခြားတဲ့ကအလုဆက်လုံနေရတဲ့အခြေအနေကိုလည်းသူကစပြောပါဗျ
ဓာတ်ကြီးများလိုက်တော့မြန်မာပြည်ပြန်မယ်ဆိုဓာတ်ကြီးမများလို့ဆိုတော့မြန်မာပြည်မပြောင်းဘူးဆိုတော့အဲ့လိုမျိုးဒါလည်းဆိုတော့ဒီနိုင်ငံမှာဝင်ရရကျွန်တော်တို့လုံးတလောက်ရနေတာဆိုတော့ဒီကတော့ရေးချေးကြောင့်ပါရင်ဒီသားကြီးတွေကတောင်းပန်ပါရှိတယ်ဆိုတော့လေ
တောင်ကိုရီးယားမှာလူပေါင်း 1,866 ရောက်အထိကူးစက်ခံခဲ့ရပြီးသေဆုံးသူကတော့ 73 ဦးအထိရှိသွားပါပြီ။ဒါဟာကိုရိုနာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးမှာရှိနေတာပါ။မြန်မာလူမျိုးအများဆုံးနေထိုင်တဲ့ဘူဖြောင်းမှာတော့အသွားအလာနဲ့ပါသွားသလိုစားတောက်ဆိုင်တွေလည်းအယောင်ပါသွားတယ်လို့ဘူဖြောင်းမှာစားတောက်ဆိုင်ဖွင့်ထားတဲ့ကိုဟန်ဆွေဦးက VOA ကိုပြောပါတယ်
။လို့ဆိုတော့ဆိုင်တွေပါရောယောင်ပါသွားတော့ယောင်မှမလာကြတော့ရောဂါအခြေအနေကြောင့်အပြင်နဲ့လူတွေပါရောထွက်တိုင်းပါရောနေသွားတယ်။ကိုရီးယားဆိုကတော့ဒီစက်မိုက်အခြေအနေကတော့သူအပြင်သွားရင် mask တပ်ဖို့လက်ဆေးကိုအဓိကအားရပဲအများရန်တရင်ပုတ်ဖို့ပေးနေတယ်ပေါ့ပုံနေရတယ်။ဒီဘူဖြောင်းမြန်မာရောက်ကတော့တော်တော်ကိုမလာတော့တာမြန်မာတွေတော်တော်ကြောက်ပြီးတော့မထွက်ကြတော့
တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း49နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ28ရက်စရင်အရလူပေါင်း 12,000 ကျော်ကူးစက်ခံနေရတာပါဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ4ဦးရဲ့စရင်းကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမတွေ့ရသေးတဲ့အကြောင်းစုစုကစုံစမ်းတင်ပြသွားတာပါရှင်။မကြာခင်မှာတော့ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံသားအလုသမာ60ကျော်ကိုပြည်နှင်တန်နဲ့ပြန်ပို့လိုက်တဲ့အကြောင်းလည်းနှာစင်ကြားရဖို့ရှိပါတယ်။အခုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းအပေါ်မှာဆွေးနွေးကြတဲ့အခြေအနေကိုအလှည့်ပေးကြပါတယ်။ပြည်ထောင်စုလွှတ်တော်မှာလက်ရှိဆွေးနွေးနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းမှာတိုင်းရင်းသားတွေမျှော်လင့်နေတဲ့ဖက်ဒရယ်ရေးရာကိစ္စတွေမပါဝင်တာကြောင့်စိတ်မကောင်းဖြစ်ရတဲ့အကြောင်းဒီကနေ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးကပြောသလိုတခြားကိုယ်စားလှယ်တစ်ယောက်ကတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လုံလောက်မှုမရှိတဲ့အကြောင်းဆွေးနွေးသွားကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်တဦးကဒီဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ရေးနဲ့နိုင်ငံငြိမ်းချမ်းရေးဆက်ဆံနေတဲ့အကြောင်းကိုပြောသွားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းကိုတတိယနေ့အဖြစ်ဆွေးနွေးခဲ့ပြီးစုစုပေါင်းလွှတ်တော်ကိုယ်စားလှယ်29ဦးဆွေးနွေးခဲ့ကြပါတယ်။လက်ရှိဆွေးနွေးနေတဲ့ဥပဒေမူကြမ်းမှာဖက်ဒရယ်အုပ်ချုပ်ရေးမပါဝင်ကြောင်းရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်7ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဆောင်အောင်ကပြောဆိုပါတယ
်။နာယကကြီးခင်ဗျ။အခုတင်တွင်းလာတဲ့ဥပဒေကြမ်းတစ်ခုကိုလေ့လာကြည့်တော့ပုံမှန်ပေါင်းများစွာပါဝင်နေတာကိုတွေ့ရပါတယ်။အချို့ပုံမှန်ကိုသဘောတူနိုင်တော့လဲအများစုကိုသဘောမတူနိုင်ပါအခုပြောချင်တာကကျွန်တော်တို့တိုင်းသားတွေမျော်လင့်တောင်းတနေတဲ့ Federal အုပ်ချုပ်ရေးကိုဒီမူကြမ်းတစ်ခုတုံးမှမတွေ့ရလို့အထူးစိတ်မကောင်းဖြစ်ရပါတယ်
။ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်7ကလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်း Federal Democracy ပြည်ထောင်စုကိုဥတီပြင်ဆင်ဖို့လိုအပ်ကြောင်းနဲ့လက်ရှိပြင်ဆင်ချက်တွေကတော့လုံလောက်မှုမရှိကြောင်းထည့်သွင်းဆွေးနွေးခဲ့ပါတယ်
။လက်ရှိအခြေခံဥပဒေကိုပြင်ဆင်ခြင်းဖြစ်ဆွတ်ခြင်းပြုတဲ့အခါမှာနိုင်ငံကို Federal Democracy စနစ်ဖြင့်ထူထောင်ဖို့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့တရားမျှတမှုလွတ်လပ်မှုဒဏ်ထူညီမျှမှုနဲ့လူခွင့်ရေးကိုလေ့စားနိုင်တာဖို့ Federal Democracy နိုင်ငံဖြင့်ထူထောင်ဖို့ကဥတည်ပြင်ဆင်ရမှာဖြစ်ပါတယ်။ယခုလက်ရှိတည်နေတဲ့အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာပြင်ဆင်ချက်ဖြစ်ဆက်ချက်ပယ်ဖျက်ချက်တွေဟာနိုင်ငံတော်ကို Democracy Federal စနစ်ဖြင့်တည်ထောင်ဖို့အတွက်အလုံးလောက်မှုလုံလောက်တဲ့ပြဋ္ဌာန်းချက်တွေမဟုတ်သေးပါဘူး။ဒီအခြေခံဥပဒေပြင်ဆင်ချက်အားလုံးကိုပြင်ဆင်နိုင်ခဲ့ရင်တောင်မှ2008ဖွဲ့စည်းပုံအခြေခံဥပဒေဟာတိုင်းရင်းသားများလိုလားတဲ့ Federal စနစ်ကိုဖော်ဆောင်ဖို့များစွာအလန့်ကွာဝေးဆဲဖြစ်ပါတယ်
။မိုင်းရှူးမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းအေးကတော့ Federal စနစ်နဲ့ကန့်ညီတဲ့ဖွဲ့စည်းပုံဖြစ်မှလာတိုင်းပြည်ငြိမ်းချမ်းနိုင်မှာဖြစ်ကြောင်းထည့်သွင်းဆွေးနွေးပါတယ်
။ကျွန်တော်နိုင်ငံဟာတိုင်းနာပေါင်းစုံစုပေါင်းနေထိုင်လျက်ရှိတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုဘာသာစကားကိုယ်ကျယ်ယုံကြည်မှုနဲ့လူမျိုးပေါင်းစုံရောနှောနေထိုင်လျက်ရှိတဲ့ဒီလိုနိုင်ငံမျိုးမှာခိုင်မာတဲ့ပြည်ထောင်စုအဖြစ်တည်ထောင်ကြတဲ့အခါဖက်ဒရယ်နိုင်ငံရေးစနစ်ကိုကျင့်သုံးနိုင်ရေးဟာအလွန်အရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒီနေရာမှာပြည်တွင်းငြိမ်းချမ်းရေးတိုင်းနာရေးတို့နဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဟာအမြဲဆက်ဆက်လျက်ရှိပါတယ်။ဖက်ဒရယ်စနစ်နဲ့တာအစားသာဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအဖြစ်ရောက်ရှိလာအောင်ပြုပြင်နိုင်မှသာတိုင်းပြည်ရဲ့ရေရှည်ငြိမ်းချမ်းရေးကိုအထောက်အကူဖြစ်စေမှာလည်းဖြစ်ပါတယ်။
ဒီကနေ့ဆွေးနွေးရမှာတော့တမ်ရော်နဲ့သက်ဆိုင်တဲ့ပုံမှန်နိုင်ငံတော်တမ်ရဒုတမ်ရနဲ့သက်ဆိုင်တဲ့ပုံမှန်တွေအပြင် ပုံမှန်နှစ်တိ၆ပါပြည်နယ်ဝန်ကြီးချုပ်ကိုတမရကခန့်အပ်ရေးအစပြည်နယ်လွှတ်တော်ကရွေးချယ်ရေးဆိုင်ရာပုံမှန်တွေကိုအများအားဖြင့်ဆွေးနွေးခဲ့ပါတယ်ဒီနေ့ဥပဒေမူကြံဆွေးနွေးမှုမှာတော့အခြေတင်ပြောဆိုတာတွေမရှိသလောက်ဖြစ်ခဲ့ပေမဲ့တမရကဗီဒီယိုအသုံးပြုတဲ့ဆိုတဲ့ဆွေးနွေးမှုအပေါ်မှာတော့တမရသာလွှတ်တော်ကိုယ်စားလှယ်ကကန့်ကွက်ခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ရဲ ဒီနေ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းကိုတတိယနေ့အဖြစ်ဆွေးနွေးပါတယ်။
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံခြေခံဥပဒေမူကြမ်းပြင်ဆင်ရေးဆွေးနွေးသွားကြတဲ့အကြောင်းကိုကိုမိုးစောကစူးစီးတင်ပြခဲ့တာပါရှင်။ခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေဘက်ကလည်းအလှည့်ပေးကြပါတယ်။မနေ့ဗုဒ္ဓဟူးနေ့တော့ကမြန်မာရွှေ့ပြောင်းအလုပ်သမား60ကျော်ကိုထိုင်းအာဏာပိုင်တွေကပြည်နှင်တန်ပေးပြီးမြန်မာပြည်ဘက်ကိုပြန်ပို့လိုက်ပါတယ်။အခုလိုပြန်
Matumu, Loshi Matumu, Nangangu Sao, the Tanjo Lomu, a Tao Tamakai Lomu, Lugong Gumune, a Lulokin, the Tanto Yama, Agency Digang, Willy Naja, Yamanang and that Chausse Joha, Nezagani, Yambo Kangayaraba, Ditema Yakan Binegani Labi, Malaysia Nezama, Lugong Kayare, Yamanang and that set Upa Winja. Pinya in a from Joy Foundation, Shibyalo the Ma Pinya B Santa, Potamu Dowing at Umoiga Akulu Biovare.
Young Charlie Mazan and Leo, Makeria, Kuya, Alo Chops and Power Pare. My general, Sarius and Amapizo, Losi Maturo, Lope, Sarius Tan, Conero, the Mude Pare, you know, you can be in Africa, Poison and the Saint Lavido, or Malaysia, Tomat Osu Parade, and a Satya.
เอกเลนเนี่ยเอาเจ้าเจ้าเลยโกยเอาเลยพวกเราล้ํามาตรุไอ้ตะลุงเนี่ยมาแท้ราจ้ะไอ้แก้มาว่าหลับพามีว่าเลยเปล่าอ่ะคุณหลุมမျိုးลูกกองกุขันยาตูတွေก็တော့ป่วยซ้าออกมามีตาจ้ะเตยามาဝင်โควิดหมู่တွေเนี่ยပဲตรุก็ปิดแต่ไปแก่ไปเนสักก็นี่เนี่ยยิงก็เปลี่ยนปุ๊กเกราบาอะคุโซยิงมะลากုံที่อลุลุขึ้นตะตั้นนี่ก็เปลี่ยนตุ๊บด้วยเฉิงไปท้าเฉิงมาป่วยซ้าฤกุมณีเนี่ยฉိတ်เสร็จไปงวยกองขันธ์ไปแม
เอ็มโอยูลบไปเลยเอ็นจีไทยมายาวเลยแล้วลูกมาเนี่ยไปยาวก็ใส่ตาได้ดีเลยอ่ะเอ็มโอยูลบไปเลยโอ้เสร็จแล้วไปไงเนี่ยเสร็จแล้วไปไม่ต้องใช้กูเลยเนี่ยเพราะว่าตัวอู้ก็ต้องคนละทางเนี่ยต้องใช้เลยว่าเชื่อเลยเพราะว่าเอ็มโอยูลบไปเนี่ยเท่าไหร่อืมอากูดีนี่เราตัวเราอยากไปเที่ยวอยู่ที่เช่ากันเนี่ยเท่าไหร่ไปเลยเพราะว่าเราไปเช่าทางอะไรอยู่เลยที่กินบินเนี่ยที่มาเวทเนี่ยเที่ยวตัวตัวเท่าไหร่เอ็นจีโอเอ็ တို့နေကပြပို့လာတဲ့ပြည်တော်ပြန်တဲ့အုပ်စုနဲ့ပါလာတယ်။ဒါကြောင့်မို့ကျွန်တော်တို့ပြောချင်တာကဒီအလုပ်သမားလေးတယောက်မိန်းကလေးတယောက် MOU လုပ်ပေးမယ်ဆိုတော့တို့ဖြတ်တောက်ယူလာပြီးသားလမ်းပြေပါဆိုလို့တို့တောင်းဝန်ယူရမှာပေါ့။ကိုယ်ဘာကြောင့်ဆိုတော့တို့လှုပ်ချင်တယ်လို့လုပ်နေတော့မရဘူး။ NGC တွေလည်းဘယ်လိုမျိုးလုပ်နေလဲဆိုတော့သူကနှစ်ဖက်သူကလည်းစီးဖို့တော့လိုတယ်ကြာ။အဲ့ဒါတော့လုပ်မှလည်းမိန်းမမှုလည်းရှိနေတယ
်။အခုဆိုရင်ထိုင်းမြန်မာနယ်စပ်ကရနောင်းကော်တောင်းလေကိတ်ကနေမြန်မာပြည်သားတွေကိုပြည်နေတန်ပေးနေတာဟာတစ်နှစ်အတွင်းလူဦးရေ4000ကျော်ရှိသွားပြီဖြစ်ပါတယ်။ဒါအပြင်မဲဆောက်မြဝတီမဲဆိုင်တာချီတိတ်လမ်းတွေကလည်းမကြာခဏဆိုသလိုပြည်နေတန်ပေးတာတွေလည်းရှိပါတယ်။အခုလိုမျိုးပြည်နေတန်ပေးနေပေမဲ့မြန်မာနိုင်ငံအတွင်းကအလုတ်ကန်ရှာဖွေသူတွေဟာနေ့စဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံဘက်ကနေမြန်မာရွှေပြောင်းလုပ်သမား60ကျော်ကိုပြည်နေတန်ပေးလိုက်တဲ့အကြောင်းမအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကိုဆက်သွယ်လို့တယ်ဝေဖန်အကြံပြုလို့တယ်တည်သချင်းတွေတောင်းယူလို့တယ်ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် February 29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ဦးအောင်ခင်ရဲ့မြမရေးတုံသက်ချက်တခါကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာကျမ်းမာရေးအခြေခံကိုယိုယွင်းပျက်စီးလာစေမှုအစဖြစ်တဲ့အိပ်ပျက်ရခြင်းရဲ့အကြောင်းတွေကိုအခုလိုသိကြရမှာပါ။ဟ
န်ဖုန်းလေးညဆိုလဲဟန်ဖုန်းလေးပို့ပြီးတော့နေတာမျိုးလို Tablet တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက် Television ကြည့်နေကြတာမျိုးလို့လောက်လာတဲ့အခါအဲ့ဒီ live
စိတ်ကြမ်းမာရေးအထူးကုရဲ့ပြောပြချက်နဲ့အတူနားဆင်ကြရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပုဂ္ဂလိကလုပ်ငန်းကဏ္ဍရှင်သန်ကြီးထွားရေးကအရေးကြီးပါတယ်။ဒါပေမဲ့ဒီနေရာမှာလည်းမြမပြည်ဟာဒေသဆိုင်ရာမှာနောက်တန်းကလိုက်နေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မြန်မာပြည်လိုနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်ပြီးပြည်သူဝန်ဆောင်မှုတွေလုပ်နိုင်မှုအတွက်နိုင်ငံပိုင်လုပ်ငန်းကဏ္ဍဟာအရေးကြီးတဲ့အခါကပါဝင်ပါတယ်။ဒါပေမဲ့အလို့အကန့်တစ်သန်းလောက်သာနိုင်ငံပိုင်ကဏ္ဍမှာရှိပြီးပုဂ္ဂလိကလုပ်ငန်းကဏ္ဍမှာ33သန်းရှိနေတယ်လို့မကြာမီကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပကကြားကအသွင်ကူးပြောင်းမှုစာရမှာဖော်ပြထားပါတယ်။အလုံသမားဦးရီရဲ့300ခန့်နှုန်းသာနိုင်ငံပိုင်လုပ်ငန်းမှာလုပ်တဲ့သဘောဖြစ်ပါတယ်။မြို့ပြမှာစုပုံနေကြတဲ့အလေးစားလုပ်ငန်းလေးတွေမှာလည်းပုဂ္ဂလိကကဏ္ဍမှာအများဆုံးဖြစ်နေပါတယ်။အလုံသမား9ယောက်တည်းမပူတဲ့ပုဂ္ဂလိကလုပ်ငန်းက82ခန့်နှုန်းရှိပါတယ်။ဒီထဲမှာ2017စီးပွားရေးအတွင်းကူးပြောင်းတော့မှတည်ထောင်တဲ့လုပ်ငန်းက60ခန့်နှုန်းလောက်ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်း3ပုံ2ပုံနဲ့အလုံသမားဦးရီတဝက်ဟာရန်ကုန်နဲ့မန္တလေးမှာအခြေချနေကြပါတယ်။ကြောကျင်လုံသားတီထွင်ကြံစမှုနဲ့ဈေးကွက်ရှိမယ်ဆိုရင်ပုဂ္ဂလိကလုပ်ငန်းတွေစုပြုံနေတဲ့အကျိုးကိုခံစားနိုင်ပါလေ။လက်တန်းနှုတ်တဲ့လုပ်ငန်းလေးတွေရှင်သန်နိုင်မယ့်အခြေအနေကိုဖန်တီးပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ရိုးရာကဏ္ဍမှာပုဂ္ဂလိကလုပ်ငန်းအများဆုံးဖြစ်ပါတယ
်။လုံသားဦးရဲ့35ရာခိုင်နှုန်းဒါမှမဟုတ်8တန်းခွဲလောက်ဟာမီယိုဖလားလေယာလုပ်ငန်းလှုပ်ကင်နေကြပါတယ်လောကစားလေယာအလုသမားဥယေကလည်း၄တန်းနီးပါးရှိပါတယ်အသေးစားအလတ်စားလုပ်ငန်းတွေမှာအလုသမား2တန်းခွဲကျော်ရှိပြီးအိမ်အောင်စုလက်လီလုပ်ငန်းမှာအလုသမား6တန်းကျော်ရှိပါတယ်အလုယုံဆက်ယုံကြီးတွေမှာအလုသမား2တန်းနီးပါးရှိပါတယ်မြမအလုသမား300ခန့်နှုန်းကိုသာအဆင့်မီလှုပ်သားဒါမှမဟုတ်မန်နေဂျာလို့သတ်မှတ်နိုင်ပါတယ်ကျန်တဲ့လူသားတွေကိုကျွမ်းကျင်မှုနည်းတဲ့အခြေခံလौခစားအဖြစ်သတ်မှတ်ကြပါတယ်။လौခနေကြပေမဲ့ကုန်ထုတ်မှုစည်းမြန်မာတော်ကိုကြည့်ရင်လိုအားရဲ့ကုန်ထွက်နှုန်းနေကြတာကိုတွေ့နိုင်ပါတယ်။ဒေသဆိုင်ရာကုန်ထွက်နှုန်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ
်။2018မှာအနည်းဆုံးလौခကိုတိုးမြင့်လိုက်တဲ့နောက်ပိုင်းအထည်ချုပ်လုပ်ငန်းမှာလည်းကုန်ထုတ်လုပ်မှုစည်းဟာမြန်မာလာတဲ့အတွက်လौခအများဆုံးရတဲ့ကမ္ဘာအထည်ချုပ်လုပ်ငန်းတွေမှာပါဝင်လာပါတယ်။ကျင်းလင်းတဲ့ပြိပက္ခဖြစ်ရာဒေသကအမျိုးသမီးတွေဟာဒုက္ခကောင်းအောင်မရကြပါဘူး။လေယာဉ်လုပ်ငန်းမှာအမျိုးသမီးနေစားဒုက္ခဟာအမျိုးသားဒုက္ခရဲ့တဝက်လောက်သာရှိပါတယ်။ကမ္ဘာကုန်သွယ်ရေးမှာမြန်မာလုပ်ငန်းတွေပါဝင်မှုအလွန်နည်းနေပါတယ်။မြန်မာပုဂ္ဂလိကလုပ်ငန်း900ခန့်နှုန်းလောက်ကသာနိုင်ငံခြားပို့ကုန်လုပ်ငန်းမှာပါဝင်ပတ်သက်နေပါတယ်။ပို့ကုန်လုပ်ငန်းမှာပါဝင်တဲ့ဒေသကံကုမ္ပဏီကမ္ဘောဒီးယားမှာ14ခန့်နှုန်းဗီယက်နမ်မှာ18ရာခိုင်နှုန်းရှိပါလေအရှေ့အာရှဒေသမှာသွင်းကုန်ပစ္စည်း3ဆွဲသူ47ရာခိုင်နှုန်းလောက်ရှိပြီပဲမြန်မာမှာ28ရာခိုင်နှုန်းသာရှိပါတယ
်မြန်မာပြည်မှာနိုင်ငံခြားပိုင်နဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီအနည်းငယ်ရှိပါတယ်လုပ်ငန်းအလုံးရဲ့1ရာခိုင်နှုန်းသာဖြစ်ပေမဲ့အလို့ကန်ပေးနိုင်တဲ့နေရာမှာဒေသခံကုမ္ပဏီတွေထက်တာတယ်လို့ဆိုပါတယ် Sene ao lute shire lung anima, Lutama nase yagan nongo, Nanganjaba and comedy diga, a look pitara, triabari. Nanganjaba and lung andiha, lookam yamia pina in the low, Gontolo muswan in le, nyamabari. A yingaro, Nanganja lung andriha, the bawa the answer that to you yene, see where pandi yuguda, say wins are gejabi me, see why ye don't come with your thing like beer now by ma, Gontolo lung ane, Pido lung anima, yinim yuna lajabari. Tajau Pogliga Lung and Shintambo Pobi Lu Alavare.
Soya Mia Paisamu Snechong a set to Macone Pogliga Lungama a cake Miyaji Shivale. Tasted the Mamma Mayara Hale Lunga Swan Yigu Jasinzi Vale. Junchin Luga Shaba Mu say you posonga me mamu a conquesa Mayamu a cowkon loto loni shokwimu salariha Pogliga Lungamu a chat de pisi vale. နိုင်ငံရေးအခြေအနေမရေမရာတာဖြစ်နေတာကိုလည်းပုဂ္ဂလိကလုပ်ငန်းတွေထည့်သွင်းစဉ်းစားကြပါတယ်။နိုင်ငံရေးအခြေအနေမရေရာတာကြောင့်ငွေဖလှယ်နှုန်းမတည်ငြိမ်တာလို့လည်းမြင်ကြပါတယ်။စီးမြင်ဥပဒေတွေပြတ်ထားပြီးလိုက်နာအောင်မလုပ်နိုင်တာဟာအစိုးရရဲ့အားနည်းချက်ဖြစ်ပါတယ်။ဒါကိုအခွင့်အရေးယူပြီးဥပဒေမဲ့တင်သွင်းမှုနဲ့ထုတ်လုပ်မှုတွေလုပ်နေကြတာလို့ထောက်ပြပါတယ်။အခြေခံကြောင့်ချက်မှုရှ လူ့မလောကမှာအရေးအသွေးမရှိဖြစ်နေတာဟာပညာရေးစနစ်နယ်လေသက်ဆိုင်တယ်လို့ကမ္ဘာပအုပ်စုကတောက်ပြထားပါတယ်ခင်ဗျာ
။အခုထုတ်လွှင့်ပေးသွားတဲ့ဥအောင်ခရင်မြမအရေးသုံးသပ်ချက်ကိုမနက်ဖြန်တောက်ကြနေမနက်ခင်မှလည်းနောက်တစ်ချိန်နာဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့နာဆင်ကြရမယ့်ကျမရေးကန္တာမှာတော့အိပ်ပြက်ချင်းမှကာကွယ်ရေးအကြောင်းကိုတင်ပြပေးထားတာပါ။အိပ်ပြက်ရခြင်းအကြောင်းရင်းမျိုးစုံရှိနေပေမဲ့အကောင်းဆုံးအိပ်ဆက်ခြင်းအလေ့အထတွေကိုသိထားဖို့ကအရေးကြီးပါတယ်။အကောင်းဆုံးအိပ်ဆက်ခြင်းအလေ့အထတွေဆိုတာဘာတွေပါလဲဆိုတာဒီစိတ်ကျန်းမာရေးဆိုင်ရာသမားတော်ပါမောက္ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့စိတ်ကျန်းမာရေးထိကုဆရာဝန်ကြီးဗမခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေနဲ့အရေးဖြစ်ခြင်းရဲ့ဆိုကျိုးတွေကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီအရေးဖြစ်တာကနေကာကွယ်နိုင်ဖို့အကြောင်းကိုအဓိကပြောမှဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့အခုလိုကာကွယ်နိုင်ဖို့အတွက်ဒီအရေးဖြစ်တာကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး
အိပ်ဆက်ခြင်းဆိုင်ရာပြဿနာတွေသိပြစော်တာတွေမျိုးစုံကလည်း sleep deprivation လို့ခေါ်တဲ့အရေးအပြည့်များတဲ့ရှင်နေတွေဟိုအိပ်သက်ခြင်းရဲ့အည်သွေးကိုပြစ်မိအောင်မအိပ်ရတာမျိုးတွေရှိပါလေအဲ့တော့အဲ့ဒီ sleep disorder လို့ခေါ်တဲ့အိပ်သက်ခြင်းဆိုင်ရာယောဂတွေဟိုအိပ်ရင်းနဲ့အသက်ချူရရသွားတဲ့ sleep apnea လို့ယောဂမျိုးတွေဒါအလွန်မင်းအိပ်သက်တဲ့ဟိုနေခင်းမှာအိပ်ငိုက်ပြီးညမှာမအိပ်နိုင်တဲ့ယောဂတွေ restless leg syndrome လို့ခေါ်တဲ့ခြေထောက်တွေကိုလှုပ်တည်ရန်ဖြစ်တတ်တဲ့ယောဂတွေနောက် night terrors တို့ဒါညမှာထပြီးတော့လန့်ပြီးတော့ပေါ်တာမျိုးတွေညမှာထပြီးတော့ရောင်ပြီးတော့ကြလမ်းလျှောက်ကြတာတို့ဘာလို့ဆိုတော့somnambulism တို့ခေါ်တဲ့ night sleep apnea လို့ဆိုတဲ့ယောဂါတွေနောက်အတက်ယောဂါတွေတချို့ ਨੇ ခန္ဓာကိုယ်လှုပ်ရှားမှုကြွက်သားတွေလှုပ်ရှားတဲ့ယောဂါတချို့ကဒီ sleep disorder တွေထဲမှာပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့ဒီနေ့ခေတ်ကြီးမှာပေါ့ဆရာနော်ဒီအိပ်ဆက်ခြင်းတက်ပေါ့နော်ဥနာခဏခဏဟိုတရေနူရာတွေဖြစ်စေနိုင်တဲ့အနေအထားတွေရော
Thomas Edison သူမီးပြီးစပြီးတော့ထွင်တဲ့အချိန်ကစပြီးတော့ circadian rhythm လို့ခေါ်တဲ့အဲ့ဒီပုံစံဒီမှာလာပြီးတော့အနှောက်အယှက်ဖြစ်တော့တာပြက်တော့တာပေါ့လူတွေကအလင်းရောင်ရှိတဲ့အချိန်မှာမအိပ်ချင်ဘူးအလင်းရောင်ပျောက်သွားပြီးတော့မှောင်တဲ့အချိန်မှာအဲ့တယ်ဒါဟိုရှိတော့ကတော့မီးမရှိသေးတဲ့အချိန်တော့ဘာပြဿနာမှမရှိဘူးလင်းရင်နိုးထလာလိုက်တယ်မှောင်သွားရင်အိပ်လိုက်တယ်အဲ့ဒီ circadian rhythm ကပုံမှန်ဖြစ်နေတယ်ပုံမှန်ဖြစ်နေရတယ်ပြီးတော့အခုမီးပြီးအလင်းရောင်တွေထွက်လိုက်တယ်ထွက်လိုက်ပြီးတော့အခုဆိုပို့ဆိုးလာတယ်ကျွန်တော်ဟန်ဖုန်းလေးတွေညဆိုလဲဟန်ဖုန်းလေးတွေပို့ပြီးတော့နေတာမျိုးလို့တက်ဘလက်တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက်တယ်လီဗီဇင်းကြည့်နေကြတာမျိုးလို့လောက်လာတဲ့အခါအဲ့ဒီ light တွေကကျွန်တော်တို့ရဲ့နေလုံးထဲကိုလာပြီးတော့ပြဿနာပေးတယ်အဲ့တော့အဲ့ဒီလိုမျိုးလူငယ်တွေကလေးတွေမှာလာတယ်လီဖုန်းကိုညမှာ Facebook တို့ social media တွေတုံးညပြီးတော့အရေးပြက်တာတွေကပို့ပို့ပို့ပြီးတော့များလာတော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအိပ်ဆက်ခြင်းကိုအနောက်ရှက်ပေးနိုင်တာတွေရှိသေးလားဆရာ
အိပ်ဆက်ခြင်းကိုအနောက်ရှက်ပေးနိုင်တာဆိုတော့လူငယ်ပြဿနာတွေရှိမယ်စိတ်ကျမရေးပြဿနာတွေရှိနေအထူးသဖြင့်စိုးရိမ်စိတ်တွေနဲ့ဖြစ်လာတဲ့ခါမှာပြုလို့မရတဲ့ခါမှာဟာငါညရောက်ရင်အိပ်ပါမလားဆိုပြီးတော့ညရောက်မှဘူးပဲကြောက်နေတတ်တဲ့လူမျိုးတွေရှိတယ်။ဒါနဲ့မကောင်းပတ်ဝန်းကျင်ရဲ့အဆူညံမှုပေါ့ကျွန်တော်တို့ကလူနေထူထပ်လာတဲ့ခါမှာပတ်ဝန်းကျင်က သူညာနာတွေဒီချို့နေရာဒီတိုင်းမှာဆိုတော့ဒီနေ့တည်းငါဟိုဘက်ဒီဘက်ကနေပြီးတော့ကျတော့အတန်ဒီသူညာနာတွေနဲ့အဲ့ဒီအနောက်ဆက်တွေကလည်းကျွန်တော်တို့ရဲ့ exception ကိုလာပြီးတော့ဒုက္ခပေးတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုချိုးချိုးတွေမဖြစ်အောင်ဘလို့ဆောင်ရယ်ရှောင်ရယ်နေဆရာအကြံပေးနိုင်လဲဆရာကြီး
ဒီ sleep hygiene လို့ခေါ်တဲ့ဟို exception နဲ့ပတ်သက်တဲ့အကောင်းဆုံးအိပ်ရမယ်စစ်သေးတယ်ရောပြည့်စေချင်တာပေါ့လေအိပ်တဲ့သူဒီနေရင်းမှာအိပ်တာမျိုးတွေနော်တမီးလောက်တော့မေးလိုက်အောင်ပါပဲဆိုတာမျိုးတွေမမေးဘဲနဲ့နေဖို့တော့လိုလိမ့်မယ်အဲနေရင်းမှာကက်ဖိန်းလိုဟာမျိုးတွေနော်အထူးသဖြင့်12နာရီရဲ့နောက်ပိုင်းမှာကော်ဖီတောက်တာမျိုးတွေရှောင်နိုင်ရင်ကောင်းတယ်အကောင်းဆုံးကတော့အချိန်မှန်အိပ်အချိန်မှန်ထားတဲ့အလေးချိန်လေးတင်တာအင်မတန်ကောင်းပါတယ်တချို့ကတော့စနေတနင်္ဂနွေကျရင်တော့ပိုးအေးလိုက်မယ်ဆိုတော့ပိုးအေးတတ်တာတွေရှိတယ်အဲ့ဒါကလည်းမကောင်းခဏကူအတွင်းမှာ나이တလုံးထည့်ထားတယ်လို့ပဲဒီချိန်လိုအိပ်မယ်ဒီချိန်လိုနိုးမယ်ဆိုတာမျိုးသိကျင်ထားလို့ရှိရင်အကောင်းဆုံးနံပါတ်1ပေါ့အဲနောက်မအိပ်ခင်မှာ relax လုပ်တဲ့အိပ်အိပ်ခါနီးပြီးစင်တော့ဒါလေးနည်းနည်းပါးပါးဖတ်လို့ရတယ်ရိုးရိုးစာအုပ်နဲ့ဒါဖတ်မယ်ဆိုဖတ်လို့ရတယ်ဟိုကွန်ပျူတာတွေဒီ tablet တွေနဲ့ဖတ်တာတော့မကောင်းဘူးနောက် meditation လို့ခေါ်တဲ့အသက်ပြင်းပြင်းရှူသွေးရှူထုတ်လုပ်တာကောင်းမယ်ရေနွေးနွေးလေးနဲ့ရေချိုးပေးတာတွေပါလေကောင်းမယ်ညနေဘက်ဆိုရင်အိပ်ခါနီးအစာစားတာတွေကတော့ရှောင်သင့်တယ်And now bro electric device ရောလုံးဝဆောင်းတာကောင်းတယ်ဒီတင်ကန်နေပါလေမှန်မှန်လုပ်ဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘာတွေလုဆောင်သင့်တယ်လဲ
အိယာလည်းအရင်စကားပြောလာတယ်အိယာနဲ့အိစစ်တာရဲ့ပတ်ဝန်းကျင်လည်းအင်မတန်အရေးကြီးတယ်ပတ်ဝန်းကျင်ကစူညာမှုကင်းမရမယ်တိတ်တိတ်နေရမယ်ရင်းတက်နေမယ်အိယာလေးကလည်းဖြစ်နေလို့ရှိရင်နည်းနည်းလေးအေးတာကောင်းတယ်ပေါ့နော်23ဒီဂရီစင်တီဂရိတ်လောက်ဒါမှမဟုတ်လို့ရှိရင်လည်း60 69ဒီဂရီဖရင်ဟိုက်လောက်အတွင်းမှာထားပြီးတော့အိရင်ကောင်းတယ်လို့ပြောကြတယ်အဲ့တော့အိတဲ့ကျွန်တော်တို့အိယာလည်းမမှန်တော့မပြောလုံးကောင်းနေရလဲမမှန်လုံးမပြောလုံးဖြစ်ဖို့လိုပါတယ်မင်းအောင်မရှိရင်အကောင်ဆုံးပဲဖြစ်နေအခန်းထဲမှာအိပ်ပြီးဆိုရင်တော့မီးမိတ်ပြီးတော့အိတ်တာအကောင်ဆုံးပဲအဲ့တော့အဲ့လိုမျိုးသက်တောင့်သက်တာရှိတယ်ဆိုလို့ရှိရင်အိပ်ပျော်ဖို့အခွင့်အလမ်းပိုပြီးများလာပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
နောက်တစ်ခုကအချက်တို့ချိတ်လိတ်တို့အစာနေ့ကနေစတာတို့ကိုညနေဘက်မှာရှောင်မှုရှောင်နေမှာလေအရက်တွေချိတ်လိတ်တွေတောက်တာကော်ဖီတွေတောက်တာလည်းဘာဖြစ်ပြောအိပ်ဆက်ခြင်းကိုဓာတ်ပြီးတော့နောက်ဆက်ဖြစ်တယ်နောက်တစ်ခုကအလွန်မင်းစက်တဲ့စားတော့ဒီစားတာတို့ကလည်းအိပ်ဆက်ခြင်းကိုလာပြီးတော့အနှောက်ယှက်ပေးပါတယ်အဲ့ဒါကြောင့်မို့ဓာရီကိုတော့ရှောင်နေခြင်းပါတယ်တကယ်လို့အဲ့လိုမျိုးလာအိယာလေးရတယ်အခန်းသားလည်းကောင်းတယ်တက်တောင့်တက်တာလည်းဖြစ်တယ်တိတ်လည်းတိတ်ဆိတ်တယ်အလင်းရောင်လည်းမရှိဘူးဒါပေမဲ့အိတ်လိုကမပျော်ဘူးအိယာဖြစ်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအိယာကနေပြီးတော့ခဏထားပြီးတော့ကြောဒီပါဖြည့်ချော့ပြီးတော့လည်းတက်တောင့်တက်တာဖြစ်လာအောင်လာစောစောပြောတဲ့တခြားတနေရာမှာစားဖတ်တာမျိုးလေးတွေပါလေးသွားလုပ်လို့ရပါအဲ့တော့အိယာကိုတော့လာအိတ်ဖို့အတွက်ပဲအသုံးပြုတာကောင်းပါတယ်အိယာပေါ်မှာနေပြီးတော့တယ်လီဗီဇင်းလမ်းကြည့်တာတို့ဘာလို့မလုပ်ရင်အကောင်းဆုံးပဲဖြစ်ပါတယ်အဲ့တော့စိုးရိမ်ကြရီစိတ်တူကြရီဒေါသထွက်ကြရီကိစ္စတွေနဲ့အလုပ်ကိစ္စတွေကိုအိယာဝန်ခံကြီးမှမေ့ပြစ်ထားတာအကောင်းဆုံးဖြစ်ပါတယ်အဲ့တော့ဓာရီလုပ်ရတဲ့အနေမှာဒီလိုမျိုးလာစိတ်ဖိုက်ကြီးနေကောင်းအောင်လုပ်ထားတဲ့ဂျားတွေကမှဖြတ်ပြီးတော့အိတ်ပွေရအတွက်ခက်နေပါတယ်ဆိုရင်တော့တက်ကြွနားလေတဲ့ဆရာဝန်ကြီးနေတိုင်ပင်ပြီးတော့ဘာကြောင့်အိပ်ဆက်ချင်းဆိုင်ရာပြဿနာတွေဖြစ်နေရတာလဲဘာကြောင့်အိပ်မပျော်ဖြစ်နေရတာလဲဆိုတော့ယောဂအခြေခံအကြောင်းတရားတွေကိုရှာပြီးတော့ကုသမှုအမြန်ဆုံးခံယူသင့်တဲ့အကြောင်းတွေပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးတခုပါဆရာတကယ်လို့များညဘက်မှာစောစောအိပ်ရမဝင်နိုင်လောက်အောင်အလုပ်များခဲ့ချရင်ပေါ့နော်မနေ့ဒီအလင်းအောင်ကြာလာတဲ့အချိန်မှာအလိုလိုဒီအုံနောက်ကနေနိုးသွားတတ်တဲ့အတွက်သူတို့အတွက်ဆင်ရောဆရာကြီးဘယ်လိုအကြံပေးနိုင်မလဲအလင်းအောင်ရှိတဲ့အချိန်မှာအိပ်နိုင်အောင်လေ
ကျွန်တော်တို့အဲ့ဒါကြောင့်မလို့ဟိုမျက်လုံးလေးတွေကိုကာတဲ့အားလေးတွေကြည့်ထွင်ထားကြပါလို့မျက်လုံးလေးတွေကားတဲ့ဟာတွေကျွန်တော်တို့ဒီမြန်မော်ရောက်ရင်မျက်လုံးလေးတွေကားတဲ့အဲ့အနက်ရောင်မျက်လုံးကားတဲ့ဟာလေးရဲ့အလင်းရောင်ကားတဲ့ဟာလေးရဲ့ကျွန်တော်နားထဲမှာလည်းနားထဲမှာထည့်လို့ရတဲ့ရာဘာတုံးလေးနဲ့ဘေးကစူညံတဲ့အတန်တွေကိုမကြားရအောင်ထည့်တဲ့ကိရိယာလေးတွေလေးနံဒီပေါ်မှာပေးတတ်ပါတယ်အဲ့လိုပေးတဲ့ဟာမျိုးလေးကိုသုံးပြုမယ်ဆိုလို့ရှိရင်အဆင်ပြေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝိမင်းစီစဉ်တက်ဆက်ပေးနေတဲ့ကြာမာရေခန္ဓာကိုအခုလိုကြာသာရေးနေညတိုင်းမှာအသင့်နားဆင်နိုင်ပြီးမနေ့ဖက်မနေ့မှနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့လွတ်တော်ကိုယ်စားလှယ်တွေသွားရောက်တွေ့ဆုံပြီးတော့အကူအညီတွေပေးဆောင်ခဲ့ပါတယ်ကရင်ပြည်နယ်ဖားပွန်ခရိုင်မှာတပ်မတော်နဲ့ KNU လက်အောက်ခံတပ်တို့အကြားစစ်ရေးတင်းမာလာပြီးတော့ဒေသခံတွေစစ်ရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ကရင်ပြည်နယ်ခီးစဉ်ဟာမဲဆွယ်စည်းရုံးတာလို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဖေဖန်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ရသေတောင်မြို့နယ်မယူကန်းစေတီပြင်ကျေးရွာတွေမှာခေါလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေကိုရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကဒီလ25ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။စေတီပြင်ကျေးရွာမှာဘူးဒီတောင်နဲ့ရတိတောင်မြို့နယ်တွေကနေရစွန့်ခွာတူဒုက္ခသည်4000ခန့်ခေါလုံနေကြပြီးဒီတွေ့ဆုံမှုမှာဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးတွေအပါအဝင်အခြေအနေတွေကိုလေ့လာခဲ့တယ်လို့ဆန်800ကျော်ကိုလည်းလူတန်းခဲ့တယ်လို့ဒုက္ခသည်တဦးဖြစ်သူဦးကျော်မောင်ကပြောပါတယ်ရတိတောင်မြို့နယ်တခုတည်းမှာပဲဒုက္ခသည်ပေါင်း 9,000 နီးပါးရှိနေပြီးရခိုင်ပြည်နယ်တခုလုံးအတိုင်းအတာနဲ့ဆိုရင်ဒုက္ခသည်ပေါင်း 3,000 ကျော်ရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရင်းတွေအရသိရပါတယ
်ကရင်ပြည်နယ်ဖားပုံခရိုင် KNU တပ်မ5တီထမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်ကြားစည်းရင်းသိမ်းမာလာပြီးစစ်ဘေးရောက်ပြည်သူဥယျာဉ်တိုးလာနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေပါတယ်အခုလ22ရက်နေ့မှာ KNU တပ်မ5လက်အောက်ခံတပ်ဖွဲ့တွေနဲ့စစ်စင်ကိုကရေးဌာနချုပ်လက်အောက်ခံတိုင်းရင်းတို့ကြားမှာပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုရှိနေပြီးတပ်မတော်ဘက်ကကရင်ပြည်နယ်နယ်ခြားစောက်တပ် PGF တပ်ဖွဲ့တွေလည်းပါဝင်လာတယ်လို့လဲ KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလတွင်တပ်မတော်ကနေဖားပုံခရိုင်တကူတဲကျေးရွာမှာလက်နက်ကြီးနဲ့ပစ်တာကြောင့်လူရည်300ကျော်စစ်ဘေးရှောင်နေရတယ်လို့လက်ရှိပဋိပက္ခတွင်ရှိနေပြီးလူရည်1000ကျော်ကလည်းစစ်ရှောင်မှုပြင်ဆင်နေတယ်လို့နယ်မြေခံအရပ်ဖက်ဖွဲ့စည်းတွေကပြောပါတယ်
ဒီမိုကရေစီစနစ်အခြေခံမူများထဲမှာအရေးကြီးဆုံးတစ်ခုဖြစ်တဲ့လုံခြုံရေးတပ်ဖွဲ့အလုံးကိုအယက်သားအစိုးရလက်အောက်သို့ထားရှိနိုင်ရေးအခြေခံမူချမှတ်နိုင်မှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်နိုင်မယ်လို့ဖေဖော်ဝါရီလ20ရက်နေ့ကကြေညာတဲ့52နှစ်မြောက်ချင်းအမျိုးသားနေ့မှာချင်းမျိုးသားတပ်ဦး CNF ဒူဥက္ကဋ္ဌနဲ့ဒေါက်တာဆလိုင်းလျံမုံစခေါင်းကပြောဆိုလိုက်ပါတယ်လုံခြုံရေးတပ်ဖွဲ့အလုံးအယက်သားအစိုးရလက်အောက်မှာထားရှိနိုင်ရေးအခြေခံမူကိုမချမှတ်နိုင်ရင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းချင်းဆိုတဲ့ disarmament demobilization and reintegration DDR security sector reform SSR ကိုဖော်ဆောင်လို့မရတယ်လို့ပြည်တွင်းစစ်လဲချုပ်ငိမ့်နိုင်မှာမဟုတ်ဘူးလို့ဒေါက်တာဆလိုင်းလျံမုံစခေါင်းကပြောပါတယ
်စရုပ်ရကြိမ်ပြည်ထောင်စုငင်းချမ်းရေးညီလာခံမကျင်းပမီရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်နယ်တောင်ပိုင်းလင်ခေခရိုင်လင်ခေမြို့မှာကျင်းပသွားမှာဖြစ်ကြောင်း NCE လက်မှတ်ရေးသူးထားတဲ့ RCSS SSC ကထုတ်ပြန်လိုက်ပါတယ်ဖေဖော်ဝါရီ23ရက်နေ့ကနေ24ရက်နေ့ထိလွယ်တိုင်းလျံဘူဒနာချုပ်မှာကျင်းပပြုလုပ်ခဲ့တဲ့ RCSS SSC ရဲ့အကြိမ်နဲ့စိန်မြောက်နှစ်ပတ်လည်စီဝေးပြီးမှထုတ်ပြန်လိုက်တာဖြစ်ပါတယ်လက်ရှိမှာတော့စင်နေပွဲဖြစ်မြောက်ရေးကော်မတီမပွဲစည်းရသေးရောမလနှောင်းပိုင်းမှာအကျိုးတွေ့ဆုံပွဲပြုလုပ်သွားမှာဖြစ်ကြောင်းပြောခွင့်ရပူမှုခန်းဆန်ကပြောပါရတယ်။2019ခုနှစ်တုန်းကရှမ်းမြူရာစစ်နိုင်ငံရေးစင်နေပွဲကိုတောင်ကြီးဒါမမဟုတ်ပင်လုံးမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့အစိုးရတပ်မတော်ကလည်းခွင့်မပြုတဲ့အတွက်တတိယကြိမ်ပြည်ထောင်စုငင်းချမ်းရေးညီလာခံမှာရှမ်းပြည်နယ်လူထုရဲ့စံတမပါဝင်ခဲ့ပါဘူး
။မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာရင်းနှက်စိတ်ကန်းလေရင်ကွင်းစတဲ့အကြီးစားစီမံကိန်းတွေအကောင့်ထဲပေါ်လာမှာကိုတရက်ခံပြည်သူတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့မိုးရာသီကာလအတွင်းကကလကုတ်ကျွန်းအပေါ်စိတ်အနီးရှိပရှူးချောင်းမြေနေရာတဝိုက်မှာအနီရောင်အလံတိုင်တွေစိုက်ထူထားပြီးမြေနေလန်းအစ်စ်ဖောက်လုပ်ထားတာကလေရင်ကွင်းလုပ်ဖို့အတွက်ဆိုပြီးရေတပ်အရာရှိတွေကပြောတယ်လို့ကလကုတ်ကျွန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်အဆိုပါအကြီးစားစီမံကိန်းတွေအကောင့်ထဲပေါ်မယ်ဆိုရင်ကလကုတ်ကျွန်းဒေသခံတွေရဲ့စီးပွားရေးလုပ်ငန်းမြေယာများအပါအဝင်လုပ်ငန်းတွေအလုံးပျက်စီးဆုံးရှုံးမှာကိုစိုးရင်ထိတ်လန့်နေတာဖြစ်ပါတယ်။မွန်ပြည်နယ်ဒေတာဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့ကလကုတ်ကျွန်းမှာရင်းနှက်စိတ်ကန်းစီမံကိန်းတစ်ခုတည်ဆောက်ဖို့မွန်ပြည်နယ်အစိုးရနဲ့ BTOC Construction and Engineering Company Limited တို့2019ခုနှစ်ကနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးခီးစဉ်ဖြစ်တယ်လို့ ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပါတယ်မိကလျာမုံကစူးစီးတင်ဆက်ထားပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အဆောင်စုကြည်နဲ့အစိုးရဖွဲ့ဝင်တွေကရင်ပြည်နယ်အတွင်းလူထုတွေးဆောင်ပွဲတွေပြုလုပ်ခဲ့တာဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆက်စည်းရုံးခြင်းဖြစ်တယ်လို့လည်းဖလုံဇဝဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမအောင်ပြည်စိုးကပြောပါတယ်
ဘာပဲပြောပြောဒါအစိုးရကပြည်သူလူထုနဲ့တွေ့ဆုံတယ်ဆွေးနွေးတယ်တင်ပြချက်တွေနားထောင်တယ်တန်းလောက်ဖြည့်ရှင်းပေးတယ်လို့ဆိုပေမဲ့တစ်ဖက်က2020နဲ့နီးလာတဲ့ပုံမှာဒါရွေးကောက်ပွဲမင်းဆွေတယ်လို့ပဲဒါယူယူဟိုသုံးသပ်ပြစီ
ဒေါက်အောင်ဆန်းစုကြည်ရဲ့လူထုတွေ့ဆုံပွဲတွေကိုကော့ကရိုက်ဂျန်အင်းစိတ်ကြီးမြဝတီနဲ့လိုင်းဝဲမြို့တွေမှာဖေဖော်ဝါရီ24နဲ့25ရက်တွေမှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီး NLD ပါတီဝင်တွေနဲ့ဒေသခံတွေတောင်းနဲ့ချီပြီးတက်ရောက်ခဲ့တာပါ။ဒါအပြင်ဒေါက်အောင်ဆန်းစုကြည်ရုပ်ပုံပါတဲ့ We Stand With You ဆိုင်းဘုတ်တွေကလည်းနေရာတိုင်းမှာပြန့်နှံ့နေတယ်လို့လည်းမန်းအောင်ပြည်စိုးကဆက်ပြောပါတယ်။
We Stand With You ဆိုတဲ့ဆိုင်းဘုတ်ကလည်းတပြည်လုံးပြန့်နှံ့နေတယ်။ဒါကလေကျွန်တော်တို့ယူသားပြောမယ်ဆိုတော့ဒီကဝဲမှာဒါတနည်းတပုံချင်းနေသူယူပြီးတော့ဒါမက်ဆေ့စီယူနေလို့ပဲယူဝဲပြောပြရစီ
ကော့ဂရိတ်မြို့လူဒူးတွဲဆုံဝဲတွေမှာကိုအာနာရှိတဲ့အခါကျတော့ငါလောက်ချင်တာလောက်လို့ရတယ်ဆိုပြီးရွေးချယ်ပိုင်ခွင့်ကိုလွဲသုံးစားလောက်ခဲ့ကြတဲ့သူတွေရှိတယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကခုလိုပြောပါတယ်
ကိုအာနာရှိတဲ့အခါကျငါလွတ်ချင်တာလွတ်လို့ရတယ်ဆိုပြီးတော့လွတ်ကြတယ်အဲ့တော့ရွေးချယ်ပိုင်ခွင့်ကိုအလွဲသုံးစားလွတ်ကြတယ်ရွေးချယ်ပိုင်ခွင့်ကိုအလွဲသုံးစားလွတ်တဲ့အခါကျတာဝန်တွေမကျေဘူးတာဝန်တွေမကျေတဲ့အခါကျတော့အာနာကြောင့်မလို့ပျက်စီးသွားတဲ့အဆင်ကိုဖြစ်တယ်အာနာရှိလို့လွတ်ပိုင်ခွင့်ရှိလို့ဒီဟာကိုမှမှကန်ကန်သုံးသွားမယ်မှမှကန်ကန်ရွေးချယ်ပြီးတော့အများအကျိုးအတွက်သုံးသွားမယ်ဆိုရင်ဒါဟာရွေးချယ်ပိုင်ခွင့်မှန်တယ်မှန်လို့တာဝန်ကျေတယ်တာဝန်ကျေလို့ကိုယ့်ရဲ့ဘဝဟာအဓိပ္ပာယ်ရှိတယ်
အလားတူကချင်ကယားရှမ်းနဲ့ချင်းပြည်နယ်တွေကိုပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာဒေါက်အောင်ဆန်းစုကြည်တွားရောက်ပြုလုပ်ခဲ့တဲ့လူထုတိစုံဝဲတွေဟာနိုင်ငံတော်စရိတ်နဲ့တွားလာမဲဆွဲနေတာဖြစ်တယ်လို့လည်းတိုင်းရင်းသားပါတီခေါင်းဆောင်တွေကဝေဖန်ထောက်ပြခဲ့ပါတယ်ရှင
်။ဆက်ပြီးတော့ KBC ကလူငယ်တာဝန်ခံဓမ္မအမှုတော်ဆောင်ဆရာတူးထန်နဲ့ကျော်ဖို့မစုတောင်းတောင်းတာဝန်ခံတိတ်ခါတော်ရဆရာတော်ဦးပီမာဒေါင်လုံးတို့ကိုဖေဖော်ဝါရီလ9ရက်နေ့ကကျင်းပပြုလုပ်တဲ့260ပြည့်ကချင်တော်လှန်ရေးနေ့အခမ်းအနားနဲ့ပတ်သက်ပြီးတော့ထမတော်ကဖန်စီထိန်သိမ်းတရားစွဲဆိုရာကနေပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။ဒီအကြောင်းကိုတော့အမိကစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။မတရားသိမ်းဆက်သွယ်မှုဥပဒေပုံမှ18မြင်းဆောင်တဲ့တရားစွဲဆိုခံစားရတဲ့ကချင်ထမအမှုဆောင်ဆရာနှုတ်ဦးအနေနဲ့ပြည်မှုသုံးတရားကျူးလွန်ခြင်းမရှိခဲ့လို့ဖေဖော်ဝါရီလ20ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့ကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကဓမ္မအမှုတော်ဆောင်ကျော်ပွန်စုတောင်းတောင်တာဝန်ခံတိတ်ခါတော်ရစီယာဥပိမာတောင်လောငါပြောပါတယ
်ဆိုတော့အနေကြတော့အဲ့ဒီစက်ခွန်ပြတာလုံးဝမမြောက်ဘူးလို့ထင်တာပဲကျွန်တော်တရားရုံးရောက်လဲပြန်လွတ်မယ်လို့ပဲအဲ့လိုထင်တာဘာကြောင့်ကျွန်တော်တို့ကစက်ခွန်တင်းနဲ့ပတ်သက်တဲ့အလုပ်ဘာမှမလုပ်ဘူးလေကျွန်တော်တို့နားလေကြကြတော့ KAO ကိုရိတ်ခါပို့တာလို့လက်နဲ့ဝေပေးတာလို့အဲ့မျိုးတစ်ခုခုပေါ့နော်ကုညီပေးလို့တူကျွန်တော်အဲ့လိုပဲထင်တာလုံးဝဆက်ဆက်မရှိဘူးရုံးရောက်လဲကျွန်တော်တို့ကလွတ်မှာပဲလို့ပဲထင်တာပ
ါသူတို့အနေနဲ့ကျော်ပွန်စုတောင်းတောင်ပြုတ်လို့တဲ့ကချင်တော်လန်ရေးနေ့ပြတ်စတင်ဆက်မှုအစီအစဉ်မှာဥဆောင်သူများမဟုတ်တလို့ပါဝင်ချင်းလည်းမရှိကြောင်းတိတ်ခါတော်ရဆရာတော်ဥပိမာတောင်လွမ်းကပြောပါတယ
်ဒီတရားဆွေးဆူမှုနဲ့ကြတော့ကျွန်တော်နှစ်ယောက်ကြကျุလမှုဘာမှမရှိပါဘူးကျွန်တော်ကကျော်ဘူးစုတောင်းတောင်တာဝန်ခံအေဒင်ရ၄နာရီနဲ့၆နာရီကြားမှာကျွန်တော်စတိတ်ရှိုးရမူငေရှာဖို့ပြင်ဆင်ထားပါတယ်ကျွန်တော်တင်ငယ်ချင်းဆရာတူးထောင်ဆိုရင်အဲ့ဒီစတိတ်ရှိုးမှာလူငယ်တွေကိုဥဆောင်ပြီးမှစတိတ်ရှိုးဖြစ်မြောက်ရေးကိုဥဆောင်တာပါ
လူငယ်တာဝန်ခံဆရာတူထံကတော့တမတော်ဘက်က၎င်းတို့နှုတ်ကိုဖန်စီထိန်ထိန်တရားစွဲဆိုခဲ့တဲ့အနေထားနဲ့ပတ်သက်လို့အခုလိုပြောပါတယ်
ပြဇာတ်တခုရဲ့ပြီးတော့အဲ့ဒီထဲမှာထောင်ထားတဲ့ V9 ထဲမှာဆိုရင်စစ်တာအမတ်တစိုက်လေးတွေပါပေါ့အဲအဲ့ဒီအတွက်တော့ V9 နဲ့ဒီပြဇာတ်ကိုအဓိကထားပြီးစက်ခွန်တက်မြောက်တဲ့အမှုဖြစ်နေပေါ့အဲ့လိုဆွဲလိုက်ခြင်းဖြစ်တယ်ကျွန်တော်လည်းအမြင်တော့ပေါ့
၎င်းတို့နှုတ်လွတ်မြောက်ဖို့အတွက်ကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကချင်အတိုင်းပင်ကဖွဲ့တမတော်တို့ရဲ့ညှိနှိုင်းမှုကြောင့်တမတော်ဘက်ကနေအမှုကိုပြန်လည်ရုပ်သိမ်းပေးလိုက်ခြင်းဖြစ်တယ်လို့ပြန်လည်လွတ်မြောက်သူတွေကပြောပါတယ်အခုလိုမျိုးအမှုကိုတမတော်ဘက်ကရုပ်သိမ်းကြည့်ပေးလိုက်တဲ့အတွက်ပြည်သူနဲ့တမတော်ကြားအပြုတ်တော်ဆောင်နဲ့ဆက်ဆံရေးကိုတည်ဆောက်လာနိုင်တဲ့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လွတ်မြောက်လာသူတွေကဆိုပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
Rakhine Pine Rate Down Munega Sipi Doka Derigo Pine Luto Ogara Usan Jo La Usaune Luto Gozaleriga ni Toya Tesun Kabi Akuni Pisang Kebare, Kayim Pine Papun Kayang Didama, Tamarone, K and you let out can tacha, say yet de Malabi, Sipi Shampi to Uye Topa Lani Bare.
ตอนนี้ก็น่าสนใจจังๆก็เพียงไหนไว้เนาะตาริกันเนี่ยประสิทธิ์เต็มเสร็จตัวมั้ยใจเย็นๆรอไว้ဖြစ်ပါတယ်နောက်ကြိမ်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာတာရင်ဒရင်လွာကနာကိုမနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်မှာလဲနောက်တစ်ချိန်နားဆင်နိုင်ကြပါရဲ့ရှင်အခုလာမယ့်စနေညတာရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြောပြရင်ဖိတ်ခေါ်ကြပါရဲ့ရှင်
ထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖဆစ်အစိုးရ28ခုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ Democracy Echegan Sanon in a Kanyimumishi Wulu Wibanijare, D Echegan Ubrigo Pinsinima, Adika Jare Tamaro on Ine, Belo Yeti Low Sound Denello, Minja Badale, Akula Messininga Diali Line Sisema, Sunijaya Oma, D Sisema Dia Pawin Sunijinesuin, Satoyame Ponabaco, Sininya Ami, Port Habiba, Go Sunijinago, Sanabe Pipi, Atane Pipi, Jotin Pipo Talo Yadalo, Vioe Feso Samyana Male, Mache Pitalo Yabare, တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က13239နဲ့3899ဖြစ်ပါတယ်။VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုတန်လွှင့်ချိန်ပြပြခြင်းမှာပဲည09:29kHz တိတိရှိခွန်3ညလိုင်းဒိုမီတာ32kHz ကို33936ရူကနေပြန်ပြီးနားဆင်နိုင်ကြပါတယ်ဗီအိုအမေရိကန်တန်ရဲ့ကြာတာပရိနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရရှင်အခုဒီကနေ့ညပိုင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
နိုင်ငံငါးဆယ်နီးပါးမှာလူ10000ကျော်ကူးစက်ခံထားပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ကာကွယ်နိုင်မဲ့နည်းလမ်းတွေကမ္ဘာတစ်ဝန်းကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်ရှာဖွေနေကြပါတယ်။ဒီရောဂါကြောင့်သေဆုံးသူကသုံးတောင်နီးပါးရှိပြီဖြစ်ပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံထားသူအရ virus မကူးစက်အောင်ကာကွယ်ရေးအနေနဲ့ပြည်ပကနေနိုင်ငံတွင်းကိုလာမဲ့ hot ဖျားဘူးတွေကိုပြည်ဝင်မပေးဘဲပိတ်ပင်လိုက်တယ်လို့ဆော်ရီနိုင်ငံတိုင်းဌာနကဒီကနေ့မှကြေညာပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာမဲ့အရေးကိုရှောင်နိုင်မှာမဟုတ်ဘူးလို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တုံ့ပြန်လှုံ့ဆော်မှုအစဉ်သင့်ရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ်။အမေရိကန်လူထုကြားမှာရောဂါပိုးကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်လာလာကသိနေပါတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ညာဒုက္ခသည်တွေဘေးရန်ကင်းကင်းနဲ့သူတို့နေရာကိုပြန်နိုင်ပြီးမြန်မာနိုင်ငံတွင်ကရိုဟင်ညာတွေကိုကာကွယ်ပေးဖို့လှုံ့ဆော်ခြင်းအထိမြန်မာနိုင်ငံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ထားမှာဖြစ်တယ်လို့ဂျာမနီနိုင်ငံကကြေညာပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဂျာမနီဝန်ကြီးဂေါ့ဒ်မူလာဟာကောက်ဆက်ပစားဒေသကကူလူပါလောင်ဒုက္ခသည်စခန်းကိုဗိုလ်ဒူးနေကသွားရောက်ပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒေလီမှာအခမ်းအနားနဲ့ဂုဏ်ပြုကြေဆွပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော့ဒေါ်ချိုချိုနဲ့တူလေးရကြနိုင်ငံတော်ခီးစဉ်ဖြင့်အိန္ဒိယမှာရောက်နေတာပါခီးစဉ်တွင်ဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့သမ္မတဦးမြင့်တို့တွေ့ဆုံဆွေးနွေးသလိုနိုင်ငံနားလည်မှုစာချုပ်လာပြီးလက်မှတ်ရေးထိုးတဲ့ပွဲကိုလည်းနှစ်ယောက်တူတက်ရောက်ကြပါတယ်ခင်ဗျာ
ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Tester Windirat ဖြစ်ပါတယ်။မနက်ဖန်တောက်ကြနေမနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the